ဒီကလေးရပိုင်းတွေကဒီအန်ဒီလိုက်စာမှုတစ်ချက်ကြီးပေါ်မရှိဘူးတတော်ညိုတင်ပို့ခဲ့တဲ့စာပေါ့လေဒီတိုင်ကြားစာရန်ကုန်တိုင်းဒေသကြီးအတွင်းမှာမြေတွေအဆောက်အဦတွေကိုမတန်တဆဈေးလျှော့ပြီးတော့ငားရမ်းတဲ့အတွက်ကြောင့်ပြည်သူတွေတိတ်ကိုနစ်နာနေတယ်ဆိုတဲ့အကြောင်းပါအဲ့တော့ဟိုတိုင်စာရဆိုလို့ရှိရင်ကျပ်ငွေဘီလီယံ60နီးပါးပေါ့လေနင့်နာတယ်လို့ကျွန်တော်တိုင်စာမှာဖော်ပြပါဗျ။အဲဘာကြောင့်ဒီကျပ်ငွေဘီလီယံ60ပေါ့နော်အဲဆိုတော့ဘလို့တွက်ချက်ပါသလဲခင်ဗျ။
အဲ့တော့ကျမကတော့အစင်းစစ်ချုပ်ယုံအစင်ခန်းစားကိုအခြေခံပြီးတော့ပဲတွက်ချက်ပါလဲပေါ့နော်။အဲ့တော့စင်းစစ်ချုပ်ယုံအစင်ခန်းစားအရာပဲပေါ့နော်။တကုံမှာဆိုလို့ရှိရင်ကျမတို့ပြည်သူလူထုရဲ့နေနာမှုက 47.9 ဘီလီယံရှိပါတယ်ပေါ့နော်။တခါကျမတို့မြိုင်ဟင်းဝန်းတို့ဒီကန်တော်ချီတို့အဲ့ဒီမှာဆုံးရှုံးမှုကသူကတစ်နှစ်ကို2ဘီလီယံရှိတယ်ပေါ့နော်။အခါဘုဒ္ဓထောင်မှာကဘုဒ္ဓထောင်ကစီမံကိန်းကကျမတို့ဆုံးရှုံးမှုကအဲအဲ့ဒီမှာဆိုလို့ရှိရင်လေ 9.2 ဘီလီယံရှိတယ်ပေါ့ပေါ့နော်တခါကျမတို့ပြည်သူ့ဥယျာဉ်ထဲမှာဆိုလဲဆုံးရှုံးမှုကလဆင်1ဘီလီယံရှိတယ်ပေါ့နော်အဲ့တော့အဲကျမတို့ဗဟန်းမှာဆိုလို့ရှိရင်လဆင်အဲဗဟန်းမှာကတော့နှစ်စဉ် 3.8 ဘီလီယံဆုံးရှုံးတယ်ပေါ့ဒါနိုင်ငံတော်ပိုင်းမြေတွေကိုပေါ့နော်ဟိုမတန်တဆဈေးနှုန်းနဲ့လျှော့ပြီးတော့ဟိုငှားတယ်ရောင်းတယ်ပေါ့နော်အာဒီ 47.9 ဘီလီယံဆုံးရှုံးတဲ့ကိစ္စဆိုလို့ရှိရင်အာဥပဒေရခရံလျှောက်ထားတဲ့အခါမှာသူကဂရန်တစ်နှုံးထားနဲ့သူကကောက်ရမှာပေါ့နော်ဒါပေမဲ့အဲ့လိုမကောက်ခဲ့ဘူးဒါကြောင့်မလို့အခုလိုမျိုး52ဘီလီယံနေပါပေါ့နော်နိုင်ငံတော်ကဆုံးရှုံးမှုဖြစ်တယ်ပေါ့နော်အဲ့တော့ဒီဆုံးရှုံးမှုတွေကအတိအလင်းစဉ်စစ်ချုပ်ရဲ့အစဉ်ခံစားနဲ့မှပါတယ်ဟိုကျမကဟိုခံမှန်းပြီးတော့တွက်ချက်ထားတာမဟုတ်ပါဘူးစဉ်စစ်ချုပ်ရဲ့အစဉ်ခံစားနဲ့မှပါတဲ့အတိုင်းပဲကျမကတွက်ချက်ပြီးတော့ဒီကော်မရှင်ပေါ့နော်အဂရိလက်ဆောင်တက်ဖြည့်ကော်မရှင်ကိုတင်ပြခဲ့တာပါ
ဒီဂျာနယ်ဒီမှာရေးတဲ့အတိုင်းဆိုလို့ရှိရင်တော့အဂရိလက်ဆောင်တက်ဖြည့်ကော်မရှင်နေနဲ့ဒီအတိုင်းကြားစာကိုကြော်စောမှုအနေနဲ့သူတို့အရေးယူဖို့စီစစ်နေတယ်ဆိုပြီးတော့ဂျာနယ်ဒီမှာရေးပါတယ်တရားဝင်တုံ့ပြန်တာမျိုးအကြောင်းကြားတာမျိုးပဲအချိန်ဒီမှာရှိပါလေခင်ဗျအ
ာဒီကျမကဒီတိုင်းဆောင်တင်လိုက်တာကအမှန်ကတော့လေဟိုတောက်ကြနေဟိုညပေါ့နော်တင်လိုက်တာဆိုတဲ့အခါကျတော့ရုံးချိန်ကျော်မှတင်လိုက်တာဖြစ်တဲ့အတွက်ကြောင့်မလို့အာစနေတနေ့ငွေမှလည်းကော်မရှင်ကမတွေ့ပါဘူးပေါ့နော်အာတနေ့လာနေမှာတော့ကော်မရှင်ကရပြီဆိုတဲ့အကြောင်းကိုမီဒီယာတွေကပြန်ကြားတာရှိပါတယ်ပေါ့နော်အာတနေ့လာနေကလည်းကျမရုံးချိန်ထိကျမဟိုကော်မရှင်ကိုဆက်သွယ်နိုင်တဲ့အနေအထားမရှိတဲ့အတွက်ကြောင့်မလို့ရုံးချိန်ပြင်ပမှာတော့ကျမဆက်သွယ်လိုက်ပါတယ်ဆက်သွယ်တဲ့အခါမှာကျမရဲ့ဒီတိုင်စာရပြီးတော့ပေါ့နော်လုံထုံထုံဒီတိုင်းဆက်လုပ်နေပါတယ်လို့ဟိုပြန်ကြားပါတယ
်ဟုတ်ကဲ့ဒီတိုင်ကြားစာကခုနဒေါက်တာဂျုံသိန်းပြောသလိုပဲ2016-2019ရန်ကုန်တိုင်းစီရင်စစ်ကြုပ်ရဲ့အစီရင်ခံစာဒီအစီရင်ခံစာပါဖော်ပြချက်တွေအရတိုင်ကြားတာဆိုလို့ရှိရင်အဲ့ဒီကျွန်တော်တို့ဒီဂရမ်ချပေးတာတင်တာခေါ်တာနောက်ပြီးတော့မြေတွေငားရမ်းဖို့သဘောတူညီချက်တွေကအရင်အစိုးရလက်ထက်မှာဖြစ်ခဲ့တာမဟုတ်ဘူးလားခင်ဗျာ
ဟုတ်ကဲ့အရင်အစိုးရလက်ထက်မှာဖြစ်ခဲ့တာလို့ကျွန်တော်တို့တည်တည်ရှာပြောနိုင်တာကခုနကဒီပုဂ္ဂလိကလုပ်ငန်းရှင်2ယောက်ကိုတကုံမှာပေါ့နော်မြေအေကထောင်ချီပြီးတော့ချပေးလိုက်တာပေါ့အစိုးရပြောင်းကန်နေလေးမှာပေါ့နော်အစိုးရပြောင်းကန်နေလေးမှာချပေးလိုက်တဲ့အဲကိစ္စပါတယ်နောက်တစ်ခါဟိုပြည်သူ့ဥယျာဉ်ထဲက Natural World Company ကိုဒါတစ်စတူယန်ပေကို30အာတစ်စတူယန်ပေကိုတော်တော်လေးကိုနည်းတယ်ပေါ့နော်အကျွန်မထင်တယ်သုံးရက်ထပ်သမနှုံးလောက်နေပဲပေါ့နော်အာထပ်သမ4 5ပတ်ဝန်းကျင်လောက်နေပဲငှားထားတာအရင်အစိုးရကငှားခဲ့တာလေပေါ့စာချုပ်ချုပ်ခဲ့တာလေပေါ့မှန်ပါတယ်အာသို့တော်လည်းပဲဟိုဒီအစိုးရတက်တက်လာပြီးတဲ့အခါမှာလွှတ်တော်ကိုယ်စားလှယ်တွေကပြီးခဲ့တဲ့နှစ်ကဆွေးနွေးတာတွေလွှတ်တော်မှာတရားဝင်မှတ်တမ်းတွေရှိပါတယ်အစိုးရကဒီနှုံးထားတွေကိုတိုးမြှင့်ဖို့ဆိုပြီးအစိုးရကိုတိုက်တွန်းခဲ့တယ်ပေါ့နော်အဲ့တော့ဒါပေမဲ့အစိုးရဘက်ကအဲ့ဒီနှုံးထားတွေကိုဟိုမလုံးဝမတိုးမြှင့်တာတော့မဟုတ်ဘူးဒါပေမဲ့မဖြစ်ဆက်လုပ်လေးပဲတိုးမြှင့်နေတယ်ပေါ့ဥပမာအဖြစ်ဆိုရင်ခုနပြည်သူ့ဥယျာဉ်ထဲမှာဆိုလို့ရှိရင်အာကျမတို့ဟိုတစ်စတူယန်ပေကိုဒါတကုံမြို့နယ်လွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးကျော်စေရကတရားဝင်ပြောတာတစ်စတူယန်ပေကို1000နှုံးရှိပေမဲ့အဲ့ဒီမှာတစ်စတူယန်ပေကိုအစိုးရကစာချုပ်ပြန်ချုပ်တာဟာ32ကျပ်နှုံးနဲ့ပြန်ချုပ်တယ်ပေါ့နော်ဒါကြောင့်မလို့ကျမတို့ကလဆင်1ဘီလီယံဆုံးရှုံးနေပေါ့အဲ့တော့ဟုတ်တယ်စာချုပ်တွေကစခဲ့တာတော့အရင်အစိုးရကစခဲ့တာဖြစ်တယ်ဒါပေမဲ့ အဲ့ဒီစာချုပ်တွေကိုတက်တန်းတိုးတာကအခုဆိုရလက်ထက်မှာလည်းတက်တန်းတိုးနေတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်အမှန်ကတော့ကျွန်တော်တို့ကာလပေါင်စင်းနဲ့ပဲကျွန်တော်တို့တက်တန်းတိုးတင်တယ်ဘာကြောင့်လဲဆိုအားလုံးသိတဲ့အတိုင်းပဲအခုဆိုရင်ဆိုရကအဖက်ဖက်ကဒီပြည်သူလူထုလိုအပ်ချက်တွေအတွက်ရန်ကုန်ငွေမြင့်မားနေတာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ရန်ကုန်မှာဆိုရင်အခွန်တွေတိုးပေးရတယ်ပေါ့နော်ကားလိုင်စင်ကလည်းအခွန်တိုးပေးရတယ်ပေါ့နော်အဖက်ဖက်ကကျွန်တော်တို့စားသုံးကုန်ရောပေါ့နော်အကုန်လုံးကုံသွဲကုံကျွန်တော်တို့အခုနေတော်တော်များများတိုးပေးနေရတဲ့အချိန်မှာပေါ့နော်ဟိုတစ်ဖက်ကကြတော့ခုနကလူတစုကိုကြတော့လူနည်းစုတစုကိုကြတော့ပေါက်ဈေးနဲ့မကောက်ခဲနဲ့ပေါ့နော်အထုအခွင့်ရေးပေးတဲ့အနေအထားတွေကိုကျွန်တော်တို့တွေ့နေရတယ်ပေါ့နော်ဒါကြောင့်မလို့လဲကျွန်မဒီတိုင်ဆောင်မဖြစ်မနေတိုင်ရခြင်းဖြစ်တယ်ပေါ့နော်အဲ့တော့မနစ်ကလည်းပဲလွတ်တော်ထဲမှာဒီလိုပဲဆွေးနွေးတယ်ဆွေးနွေးပြီးတော့အစိုးရကပြန်ပြီးတော့အရေးယူတဲ့ဘိုင်းမှာဟိုအားရကျင်တဲ့ဖွဲ့မရှိဘူးပေါ့နော်ဒါကြောင့်မလို့ဒီနေ့လေလွတ်တော်မှာဆွေးနွေးပြီးမဲ့လေလွတ်တော်နောက်ဆုံးနေ့မှာအစိုးရဘက်ကပြန်လဲပြီးတော့ဖြည့်ရှင်းတာတို့ကျင်းနဲ့လောက်တဲ့တင်ပြချက်တွေမတွေ့ရဘူးပေါ့နော်ဒါကြောင့်မလို့ကျွန်မကဒီနေ့နာဆုံးရှုံးမှုတွေကိုပြည်သူ့အတွက်ပြန်ရပါစေတော့ဆိုရှိရွေးပြီးတော့ဒီလိုပြန်တိုင်ကြတာဖြစ်ပါလေ
ဟုတ်ကဲ့ကျွန်တော်ကုလမေကွန်ကိုဝယ်ထပ်ပြီးတော့ဟိုထပ်ပြီးတော့ပြန်ပြီးတော့ကောက်အရင်ဟိုလက်ရှိရန်ကုန်တိုင်းဒေသကြီးအစိုးရအနေနဲ့အရင်အစိုးရကနှစ်ရှည်သဘောတူညီချက်တွေနဲ့ငှားရမ်းခဲ့တဲ့ဂရီကုတ်တွေကြောင့်ပြုပြင်ရတာပြန်လည်ပြင်ဆင်ရတာခက်တာမျိုးရှိမလားလို့တွေးမိလို့ပါခင်ဗျာ
ဟုတ်ကဲ့ကျွန်မတို့ဒီလိုမျိုးတွေးရင်လည်းရပါတယ်ပေါ့နော်ဒါပေမဲ့ကျွန်မတို့ဖွဲ့စည်းပုံအခြေခံဥပဒေမှာတည်တည်ရှာပြောထားပါတယ်အစိုးရတရက်ကဘလောက်ပဲစာချုပ်ချုပ်ခဲ့ပေါ့နော်အဲ့ဒီစာချုပ်ကတရားမျှတမှုမရှိဘူးပြည်သူလူထုအတွက်နစ်နာတယ်ဆိုလို့ရှိရင်ကျွန်မတို့ဒီစာချုပ်တွေကိုပယ်ဖျက်နိုင်ပါတယ်ပေါ့နော်အဆုံးဆုံးကျွန်မတို့မျက်စုံစီမံကိန်းလို့ကိစ္စမျိုးတော့မှာကျွန်မတို့ပြည်သူအတွက်တရားမျှတမှုမရှိဘူးဆိုလို့ရှိရင်ပြန်ပြီးပယ်ဖျက်နိုင်တာဥပဒေအရပါ2008ဖွဲ့စည်းပုံအခြေခံအရအဲ့ဒီလုပ်ပိုင်ခွင့်အစိုးရတွေမှာရှိပါတယ်ပေါ့နော်ရှိတဲ့အတွက်ကြောင့်မလို့လေဟိုအရင်တုန်းက3.4ကျပ်နှုန်းကရင်32ကျပ်ကိုတိုးပြီးတော့တိုးမြင့်ကောက်ခံတာဖြစ်ပါတယ်ပေါ့နော်အဲ့တော့စာချုပ်တွေကအရင်အစိုးရကချုပ်ခဲ့တာမှန်ပါလိမ့်မယ်အဲ့ဒီအရင်အစိုးရကစာချုပ်ချုပ်တဲ့နေရာမှာလည်းပဲအဲ့ဒီအချိန်ကလေးကကျွန်တော်တို့အင်္ဂလိပ်လိုက်စာမှုတိုက်ဖြတ်ရေးဥပဒေဆိုတော့ပေါ်ပြီးသားဖြစ်ပါတယ်အဲ့တော့ဒီဖြစ်ရက2013စက်တင်ဘာလနောက်ပိုင်းဖြစ်ရဖြစ်တဲ့အတွက်ကြောင့်မလို့အရင်အစိုးရကလုတ်ခဲ့ရင်လည်းပဲအဲ့ဒီအစိုးရမှာအဲ့ဒီလိုစာချုပ်မျိုးလုတ်ခဲ့တဲ့အတွက်ကြောင့်မလို့ပြည်သူလူထုရဲ့ထိခိုက်မြင့်လာမှုထင်ရှားလို့ရှိရင်အဲ့ဒီလုတ်ခဲ့တဲ့အစိုးရကတာဝန်ရှိမှာဖြစ်ပါတယ်။ဒါကြောင့်ကျွန်မဒီတိုင်ဆောင်တိုင်တဲ့အခါမှာဘယ်အစိုးရလို့ကျွန်မမပြောပါဘူး။ကော်မရှင်ကဘယ်အစိုးရကတာဝန်ရှိတယ်ဆိုတော့ကော်မရှင်ကဆုံးဖြတ်ပါလိမ့်မယ်
။လက်ရှိတာဝန်ယူထားတဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအောက်မှာရောကုလဂရန်ချပေးတာနောက်ပြီးတော့တင်ဒါခေါ်ယူတာမြို့သစ်စီမံကိန်းတွေနဲ့ပတ်သက်ပြီးတော့ဒီလိုလူလူနင်းလာတယ်ဆိုတဲ့အချက်တွေရောတွေ့ရှိထားတာမျိုးရှိပါလားခင်ဗျ။
အဲ့ဒါတည်းကတော့ကျွန်တော်တို့လွှတ်တော်ကုသလေတွေဆွေးနွေးချက်အရာဆိုလို့ရှိရင်လက်ရှိအစိုးရလက်ထက်မှာလည်းပဲလူတို့နင်းလာတဲ့စီမံကိန်းတွေလူတို့အတွက်အရှုံးပေါ်တဲ့စီမံကိန်းတွေရှိနေပါတယ်ပေါ့နော်။ဒါပေမဲ့ကျွန်တော်တို့ကအခရီးလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကဒါတွေကိုဘယ်လိုရေးယူမလဲဆိုတဲ့အပိုင်းမှာတော့ကော်မရှင်ဘုံမှာအများကြီးမှုတည်ပါလေပေါ့နော်။ခိုင်လုံတဲ့အထောက်အထားတွေလိုပါတယ်ပေါ့နော်။ခိုင်လုံတဲ့အထောက်အထားဆိုတာကစင်းစစ်ချုပ်ကအစီရင်ခံစားတို့လိုမျိုးပေါ့နော်အတခါလွှတ်တော်ကိုယ်စားလှယ်တွေရဲ့လွှတ်တော်ကိုယ်စားလှယ်တွေကော်မတီတွေရဲ့ပေါ့နော်လွှတ်တော်ထဲမှာရှိတဲ့ကော်မတီတွေရဲ့တင်ပြချက်လိုမျိုးပေါ့အဲ့ဒီလိုကိစ္စတွေဆိုရင်တော့ဒါခိုင်လုံတဲ့အထောက်အထားလို့ကျွန်တော်တို့မှတ်ယူအောင်မှာဖြစ်ပါတယ်ပေါ့နော်ဟိုအပြင်မှာကျွန်တော်တို့ရက်သူရက်သားကပြောတဲ့ကိစ္စတွေကိုတော့ပေါ့တာမန်ပြောဆိုတဲ့ကိစ္စတွေကိုတော့ကော်မရှင်ကခိုင်လုံတဲ့အထောက်အထားလို့သူမှတ်ယူဖို့ခဲရင်ပါလိမ့်မယ်ပေါ့နော်အဲ့တော့ကျွန်တော်တို့ဒါဟာကော်မရှင်ကဥပဒေနဲ့အညီလှုပ်ထုံးလုံးနည်းနဲ့အညီသူလောက်ရမယ့်အပိုင်းတွေအများကြီးပါတယ်ပေါ့နော
်အခုဒီရန်ကုန်တိုင်းစင်းစစ်ချုပ်ရဲ့အစီအစဉ်ကထွက်လာပြီးတဲ့နောက်ပိုင်းမှာတချို့ဝေဖန်တာတွေပေါ့လေလွတ်တော်အတွက်မှာဝေဖန်တာတွေနောက်အပြင်ဝေဖန်တာတွေကျွန်တော်ကြားပါတယ်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့အနေနဲ့ရောနောက်ပြီးတော့ဒီသူစီပင်သားရအနေနဲ့ရောဒီပြည်သူ့ဗန္နာတွေကိုစနစ်တကျစီမံခန့်ခွဲမှုမှာအားနည်းတယ်ဆိုပြီးတော့ဝေဖန်ကြတာမျိုးတွေလည်းကြားနေရပါတယ်တခုကလွတ်တော်ရဲ့ခံခံတာပေါ့ရန်ကုန်တိုင်းဒေသကြီးလွတ်တော်အနေနဲ့သူတို့ရဲ့တင်ပြချက်တွေလွတ်တော်အမတ်တွေရဲ့ဝေဖန်ချက်တင်ပြချက်တွေကထိအောင်လို့ရှိရလို့မြင်ပါလ
ား။ဒီနေ့အထည်ကတော့ပေါ့နော်ရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်တွေရဲ့တင်ပြချက်တွေဟာကျွန်မကတော့ချစ်ချူပါတယ်ပေါ့နော်။ဟိုထိအောင်မှုမရှိဘူးရှိတယ်ဆိုတာကတော့အစိုးရဘက်မှာအများကြီးမှုတည်ပါတယ်ပေါ့နော်။အစိုးရကလွတ်တော်ကော်မတီတွေရဲ့တင်ပြချက်တွေလွတ်တော်ကိုယ်စားလှယ်တွေရဲ့ပြောဆိုချက်တွေကိုအလေးထားမှပဲဖြစ်မှာပါပေါ့နော်။အခုတော့ကျွန်မတို့တွေ့နေရတာကလွတ်တော်ကော်မတီတွေလွတ်တော်ကိုယ်စားလှယ်တွေရဲ့ပြောဆိုချက် တချို့ပေါ်မှာပေါ့နော်အစိုးရအနေနဲ့အလေးထားမှုပိုင်းမှာအရန်ကိုအားနေနေတယ်လို့ထင်ပါတယ်ပေါ့နော်အမှန်ကကျွန်မတို့စဉ်စစ်ချုပ်အစီရင်ခံစားဆိုတာကကျွန်မတို့ဒီထက်အများကြီးမျှော်လင့်ထားပါတယ်ပေါ့နော်ဒါပေမဲ့စဉ်စစ်ချုပ်ဟာအာကျွန်မဒီနေ့မှာပုံပုံလင်းလင်းပဲပြောပြရစီသူထင်သလောက်သူ့ရဲ့လုပ်ပိုင်ခွင့်ရှိသလောက်သူစဉ်စစ်ခွင့်မရသေးပါဘူးမရသေးတဲ့အတွက်ကြောင့်အခုလောက်စစ်ခွင့်ရတာတော့မှလွတ်တော်တဲ့ကကော်မတီတွေလွတ်တော်ကိုယ်စားလှယ်တွေကအထူးသဖြင့်ဦးကျော်စရာတို့လိုဒေါ်စန်နာမင်းတို့လိုသူတို့တွေကအစင်းစစ်ချုပ်ကိုသူ့လောက်ရမယ့်အလုပ်ကိုလုပ်ပေးပါဆိုပြီးတော့အစိုးတင်သွင်းတဲ့အတွက်ကြောင့်မျိုးဒီလောက်ထိဟိုပေါ်ပေါက်လာတာဖြစ်ပါတယ်ပေါ့နော်အဲ့တော့ပြောချင်တာကအစင်းစစ်ချုပ်ဒီသူ့လုတ်ချင်တဲ့လောက်သူ့မှာလုတ်ပိုင်ခွင့်ရှိတဲ့လောက်သူ့လုတ်ခွင့်မရသေးတဲ့အနေအထားကိုလည်းကျွန်တော်တို့တွေ့နေရပါတယ်ပေါ့နော်ဒါကြောင့်မလို့ပေါ့နော်ခုနလိုရန်ကုန်တိုင်းအစိုးရအဖွဲ့ကပြည်သူ့ဘဏ္ဍာငွေတွေကိုတုံးဆွဲတဲ့အခါမှာအများကြီးလူတွေပြောစရာဆိုစရာဖြစ်လာအောင်ရှိကြတယ်ဆိုတာမှန်တော်လည်းပဲအဲ့ဒါဒီစင်းစစ်ချုပ်ရဲ့အစီရင်ခံစာအရတော့ပြည်သူလူထုရဲ့နင်းနာမှုဖြစ်ကြောင်းကျွန်တော်တို့အခုတည်းကမတွေ့ရသေးပါဘူးတကယ်လို့များရန်ကုန်တိုင်းအစိုးရရဲ့ဆောင်ရွက်မှုတွေဒီပြည်သူတွေရဲ့နင်းထာမှုဖြစ်တယ်ဆိုလို့ရှိရင်ပေါ့နော်ကျမတို့ဒါနောက်တစ်ဆင့်အဲ့ဒါနောက်တစ်ခါအလုပ်တစ်ခုလုပ်ရမယ်ပုံစံဖြစ်နေပါတယ်ပေါ့နော်အာဒါကြောင့်မလို့ဟိုအခုချိန်မှာတော့ကျမတို့ကစင်းစစ်ချုပ်ကိုတိုင်ကပြည်သူလူထုရဲ့နင်းနာဆုံးရှုံးမှုဖြစ်တယ်လို့ပြောတဲ့ကိစ္စတချို့ကိုပဲကျမတို့ဒါနမူနာအနေနဲ့တင်ပြထားခြင်းဖြစ်ပါတယ
်ဒီကျွန်တော်တို့ဒီအဂတိလိုက်စားမှုတက်ဖြည့်ရေးကော်မရှင်အနေနဲ့ဒီဟာကဒီကြော်စောမှုအရာပြည်သူတွေပြည်သူဗန္နာတွေထိခိုက်နစ်နာတယ်ဆိုတာကိုအတည်ပြုခဲ့မယ်ဒီစာကိုရေးယူမယ်ဆိုလို့ရှိရင်ဒီစာရဲ့အကျိုးဆက်အနေနဲ့ဘယ်လောက်ဒီမျောလင်းတာပါလဲခင
်ဗျာကျမကတော့လေဒီစာအုံတိုင်ကြားတဲ့အခါမှာကျမခဏခဏလေးပြောပါတယ်ပုံကိုတယောက်ကိုနစ်နာစေခြင်းလို့အဖွဲ့စည်းတစ်ခုကိုဆုံးရှုံးစေခြင်းလို့ရည်ရွယ်ချက်မရှိပါဘူးကျမဒီစာကိုတင်ပြတာဟာပြည်သူလူထုကပေါ့နော်ဟိုအနည်းဆုံးပေါ့ဘီလီယံ60ခန့်နစ်နာနေတာဆိုတော့ထင်ရှားတဲ့အတွက်ကြောင့်မလို့ကျမတိုင်တာပေါ့အဲ့တော့ကျမတို့နိုင်ငံမှာဘီလီယံ60ဆိုတဲ့ပတ်စံကမနှဲပါဘူးပေါ့နော်ဒါကြောင့်မလို့ဘီလီယံပြည်သူလူထုဆုံးရှုံးနေတဲ့ဘီလီယံ60ကိုတနည်းနည်းနဲ့ပြည်သူလူထုလက်ဝယ်ကိုပြန်ရနိုင်တယ်ဆိုလို့ရှိရင်ကျမတိုင်ရချိုးနှက်တယ်လို့ပဲကျမပြောရမှာပဲပေါ့နော်အာဒီကိစ္စကိုပြန်ဖြေရှင်းတဲ့အခါမှာတော့သက်ဆိုင်ရာပုဂ္ဂိုလ်တွေကနှီးမြူးမြူးနဲ့ပြန်ပြီးတော့ဟိုကာဘာလောက်ကြမဲ့ဖြေရှင်းကြမယ်ပေါ့ဒါပေမဲ့ဒီနေရာမှာကျမကကော်မရှင်ကိုရောပြည်သူလူထုကိုအစိုးရကိုရောပြောချင်တာတခုပါကျမတိုင်တဲ့နေရာမှာပတ်သက်နေတဲ့လူတွေဟာဆယ်သက်စားမကုန်တဲ့ပိုင်ဆိုင်မှုတွေရှိပြီးဖြစ်ပါတယ်ဒါကြောင့်မလို့ပြည်သူလူထုရဲ့အကျိုးစီးပွားကိုမျှော်ကူပြီးတော့ပေါ့နော်ကိုရထားတယ်ကိုမတရားရယူထားတယ်ပေါ့နော်ကိုတရားဥပဒေနဲ့အညီမဟုတ်ပဲရယူထားတဲ့ပြည်သူဗန္ဓာတွေပြည်သူပိုင်ဆိုင်မှုတွေကိုပြန်ပေးကြပါပြန်ရော်ပေးကြပါလို့ပဲကျမထပ်ခါတိုက်တွန်းပါတယ်ဘာကြောင့်လဲဆိုတော့ကျမအကျွေးပြန်တောင်းတဲ့လူတွေကတကယ်ကိုချမ်းသာပြီးသားလူတွေဖြစ်လို့ပါပဲသူတို့ရဲ့ဆွေစဉ်မျိုးဆက်တသက်မကအောင်ပေါ့နော်ဆယ်သက်လောက်စားမကုန်နိုင်တဲ့လူတွေဖြစ်လို့ပါပဲ
ကျေးဇူးတင်ပါတယ်ကျမ
ဟုတ်ကဲ့